လာပါရှင်2019ခုနှစ်ဩဂုတ်လ6ရက်အင်္ဂါနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ9.19 19.25 တို့ကနေဓာတ်ရိုက်နာကျင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအခုညနေပင်ခင်အစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူညင်ညာပေးမှာပါ Texas ပြည်နယ်ပါဆွန်မြို့ကဒီစနေနေ့ညပြစ်ခတ်မှုပြီးမှာ American သမ္မတ Donald Trump ရဲ့ရှေ့ပြောင်းအခြေချသူတွေလူနည်းစုဝင်တွေပေါ်ခွဲခြားပြောဆိုမှုတွေနဲ့ပတ်သက်လို့ဆိုရင်မှုတွေတကြောပြန်ကြီးထွားလာပါတယ်မြောက်ကိုရီးယားနိုင်ငံဟာဒီကနေ့ငါးနေ့အစောပိုင်းမှာပဲပယ်ရင်းတပ်ဒုံးကျည်တွေထပ်မံပြစ်လို့ဆန်းသက်ပါတယ်ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ကုလသမဂ္ဂလူတွေတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ဗိုလ်ချုပ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောတဲ့စကားကိုအခုလိုနားဆင်ရမှာပါ။အ
မီစီယိုဒီပိုင်ကိုအဲ့ဒီလိုစီဝိုင်းလုပ်ငန်းကြီးကအဲ့ဒီတိတ်ကြတော့သူစီတိတ်ကြတော့အမောင်းအဲ့ဒီ
ကုလသမဂ္ဂအချက်လက်ရှာဖွဲ့ရေးအဖွဲ့ UNFFM ကမြန်မာတမတော်နဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ချက်ပေါ်မှာတမတော်ကရောနိုင်ငံခြားရေးဌာနကပါပယ်ချတဲ့အကြောင်းကိုအခုလိုနားဆင်ရမှာဖြစ်တယ်လို့ဒီရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့စီရေးလေ့ကျင့်ရေးစခန်းတစ်ခုကိုတက်မတော်ကတင်ခဲ့တယ်ဆိုတာကိုလည်း AA ပြောခွင့်ရကညင်းတဲ့အကြောင်းကိုလည်းနားဆင်ရပါမယ်။တခါဩဂုတ်လ5ရက်နေ့ကကုလသမဂ္ဂကမြန်မာပြည်အရေးအစီရင်ခံစာနဲ့ပတ်သက်လို့ VOA ကကုလသမဂ္ဂအချက်လက်ရှာဖွေရေးဥက္ကဋ္ဌနဲ့တီးတန့်ဆက်သွယ်မေးမြန်းထားတာကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။အခုအရင်ဆုံးတော့အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
Texas ပြည်နယ်ပါဆွန်မြို့ကဒီစနေနေ့ညပြစ်ခတ်မှုပြီး American သမ္မတ Donald Trump ရဲ့ရွှေ့ပြောင်းအခြေချသူတွေလူနည်းစုဝင်တွေအပေါ်ခွဲခြားပြောဆိုမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေတကြောပြန်ကြီးထွားလာပါတယ်။ပြစ်ခတ်မှုကျွလွန်သူလို့တန်လျာရှိခံရသူလူပြူတူဖြစ်တဲ့ Patrick Cruzier ဟာဒီ American Mexico နယ်စပ်နားကဇီးဝယ်စင်တာမှာစပိန်ဘာသာစကားပြောတဲ့ဇီးဝယ်သူတွေကိုမပြစ်ခတ်ခင်ရွှေ့ပြောင်းဝင်ရောက်သူတွေကိုစန့်ကျင်တဲ့သဘောထားတွေရေးသားခဲ့ပါသေးတယ်။ဒီပြစ်ခတ်မှုအတွင်းလူ20ဆက်မနည်းတည်ဆုံခဲ့တာပါ Texas ပြည်နယ်အုပ်ချုပ်ရေးမှူးကတော့ဒီလိုအစုလိုက်ပြုံလိုက်တည်စီအောင်ပြစ်ခတ်မှုဟာအမုန်းတရားအခြေခံတဲ့ရာဇဝတ်မှုဖြစ်တယ်လို့ပြောဆိုပြီး Texas ပြည်နယ်ရှိနေကြုတ်ကလည်းဒါဟာပြည်တွင်းမှာအကြမ်းဖက်ဝါဒကင်ဆယ်ပြီးတော့တိုက်ခတ်မှုမျိုးဖြစ်သတ်မှတ်နိုင်ခြေအထိရှိလာတယ်လို့ပြောပါရယ် El Paso မြို့ကိုစားပြုအလွတ်တော်အမတ်ဟောင်းနဲ့ဖြစ်ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းလဲဖြစ်သူ Beto O'Rourke ကတော့လူတွေတည်တည်လောက်အောင်ကျန်းပတ်တိုက်ခတ်မှုမျိုးတွေဖြစ်လာနိုင်တဲ့ဒီလူမျိုးအချင်းချင်းကြားရန်လိုမုန်းနှင်မှုတွေကြီးထွားလာအောင်သမ္မတဒေါ်နယ်ထရမ့်မှာလှုံ့ဆော်နေတဲ့ဆိုပြီးဆွဆွဲပါရယ်2016ခုနှစ်သမ္မတရွေးကောက်ပွဲမတိုင်ခင်ကဆိုရင်ထရမ့်ကဒီမက္ကဆီကန်ရွှေ့ပြောင်းဝင်ရောက်သူတွေဟာမရင်းသမားတွေရာဇဝတ်မှုကျူးလွန်သူတွေဆိုပြီးတော့ဆွဆွဲပြောဆိုခဲ့ဘူးတာပါဒါပေမဲ့လည်းအခုပြစ်ခတ်မှုတွေအပြီးမှာတော့ဒီလူမျိုးကြီးဝါဒကင်ဆယ်မှုတရားဥပဒေမှုလူလူကြီးစိုးရေးဝါဒကင်ဆယ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့တညီတညာနဲ့ရှုတ်ချရမယ်လို့တနင်္လာနေ့ကအင်ပြီးတော့မှပြောဆိုခဲ့ပါရခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့မြေပြင်အခြေစိုက်တာလတ်ပစ်ဒုံးကြီးတွေကိုအာရှပစိဖိတ်ဒေသမှာချထားမယ်ဆိုရင်သူ့ဘက်ကအလားတူတံပြန်ဆောင်ရမယ်လို့တရုတ်နိုင်ငံကပြောပါတယ်အာရှပစိဖိတ်ဒေသမှာချထားမယ့်မီဆိုင်ဒုံးတွေကိုမကြာခင်ပေးပို့သွားမှာဖြစ်တယ်လို့လှပိုင်းအတွင်းအောင်ဖြေနိုင်ခြေရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးတစ်မတ်ကအက်စပါကပြည်ခရဲရုံးပရဲ့အတွင်ပြောဆိုခဲ့တာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနလက်နက်ထိန်းချုပ်ရေးဌာနခွဲကညွှန်ကြားရေးမှူးဖူကောင်ကအမေရိကန်ရဲ့အဲ့ဒီလိုအကြောင်းမဲ့လုပ်ရတဲ့အပေါ်သီးခံမှာမဟုတ်ဘူးလို့ပီကျင်းမြို့မှာသတင်းထောက်တွေကိုဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်တာပါတရုတ်ရဲ့အင်ကြီးချင်းနိုင်ငံတွေကိုလည်းတိုက်တွန်းပြောဆိုခဲ့တဲ့မစ္စတာကောင်ကဂျပန်၊တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကတော့အမေရိကန်ရဲ့မီဆိုင်တုံးတွေလာပြီးတော့တပ်စင်မကိုဆင်ချင်သုံးသပ်ပြီးမှလက်မခံကြဖို့အလေးပေးတိုက်တွန်းခဲ့ပါတယ်ဒီလုပ်ရက်ကသက်ဆိုင်ရာတိုင်းပြည်တွေရဲ့အမျိုးသားလုံးညွတ်ရေးကိုထိပါလာနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရမလဲဆိုတာအတိအကျပြောဆိုမသွားပေမဲ့ဖြစ်နိုင်ခြေအလုံးကိုစဉ်းစားနေတယ်လို့ညွှန်ကြားရေးမှူးကောင်ကပြောပါတယ
်မြောက်ကိုရီးယားနိုင်ငံဟာဒီကနေ့အင်္ဂါနေ့အစောပိုင်းမှာပဲပယ်တင်တဲ့ဒုံးကျည်တွေထပ်မံပြစ်လို့ဆန်းသက်ပါတယ်ဒီသတင်းမှတ်တွင်စတင်တဲ့အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ပူးတဲ့စီရေးလက်ချက်မှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့ဒီလိုဖြစ်ခတ်ဆန်းသက်တာဖြစ်ပြီးဒီအခြေအနေဟာလမ်းကြောင်းသစ်ဆီဥတည်သွားနိုင်ကြောင်းလည်းသတိပေးပါတယ်နိုင်ငံအနောက်တောင်ပိုင်းကတောင်ပွန်ဟဲဒေသကနေပယ်ရင်းတပ်တာတို့ပြည်မဆိုင်တုံးနှစင်ပြစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားပူရက်စီဦးစီးချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုသွားတဲ့ဒီမဆိုင်တုံးတွေဟာကီလိုမီတာ450လောက်ထိသွားနိုင်ပြီးတော့38ကီလိုမီတာအမြင့်ထိရောက်တယ်လို့လည်းဆိုပါရယ်လွန်ခဲ့တဲ့သတင်းနှစ်ပတ်တွင်မြောက်ကိုရီးယားဟာ ကာရိုပြည်ပြည်ဒုံလေးကျင်စမ်းသပ်ပြုလုပ်ခဲ့တာကြောင့်လွန်ခဲ့တဲ့လကတည်းကပြန်လည်စတင်နိုင်လိမ့်မယ်လို့အမေရိကန်ဘက်ကယူဆထားတယ်။နျူကလီးယားရေးဆိုင်ရာနှစ်နိုင်ငံကြားဆွေးနွေးပွဲတွေကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့လည်းတန်တရားတွေတိုးလာနေပါတယ်။ နောက်ဆုံးအကြိမ်စမ်းသပ်ပြည်မှုမတိုင်ခင်မြောက်ကိုရီးယားနိုင်ငံကြီးခနာကချင်းညာချက်ထုတ်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရက်စီရေးလက်ချက်မှုဟာဒီနိုင်ငံတွေနဲ့မြောက်ကိုရီးယားကြားရယူထားတဲ့သဘောတူညီချက်တွေကိုပြောင်းပြောင်းတင်းတင်းချုပ်ပေါက်တာဖြစ်တယ်လို့ဆွဆွဲပါရတယ်။ဒီလိုပူးရက်စီရေးလက်ချက်မှုဟာအမေရိကန်တောင်နဲ့မြောက်ကိုရီးယားနိုင်ငံကြီးကြားကဆက်ဆံရေးတိုးတက်မှုကိုအဟံတ စတင်တဲ့ပူရစီရေးလေ့ကျင့်မှုတွေနဲ့ပတ်သက်လို့ဒါဟာကိုကိုကိုခုခံပိုင်ခွင့်အနေနဲ့လေ့ကျင့်တာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားကပြောပေမဲ့ဒါဟာမြောက်ကိုရီးယားကိုသိမ်းပိုက်ဖို့ကြိုတင်လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကယူဆထားတာပါခင်ဗျာ
အိန္ဒိယနိုင်ငံရဲ့ဟိန္ဒူအမျိုးသားဝါဒီအစိုးရအဖွဲ့ကနိုင်ငံအစွန်အဖျားဒေသတွေကိုထိရောက်စွာအုပ်ချုပ်နိုင်ရေးကြိုးပမ်းတဲ့အနေနဲ့ကက်ရှမီးယားဒေသကိုဆယ်စုနှစ်တွင်နဲ့ချီပေးအပ်ထားတဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုရုပ်သိမ်းလိုက်ပါတယ်။ဒီလိုရကြောင့်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသမှာလူမှုရေးနိုင်ငံရေးအရာမတည်မငြိမ်ဖြစ်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။ကက်ရှမီးယားဒေသမှာလုံခြုံရေးအထူးတင်းကျပ်လိုက်ပြီးနိုင်ပိုင်အကြမှာပဲဖွဲ့စည်းအုပ်ချုပ်ပုံပါပြဋ္ဌာန်းချက်အမှတ်390ကိုပယ်ဖျက်လိုက်တဲ့အမင်းကိုတမရကလက်မှတ်ရေးထိုးခဲ့တယ်လို့ပြည်ထောင်ရေးဝန်ကြီးအမစ်ဆာကလွှတ်တော်ကိုမနေ့တနင်္လာနေ့ကတင်ပြခဲ့တာပါ။အဲ့ဒီပြဋ္ဌာန်းချက်ကတော့ကက်ရှမီးယားဒေသမှာနိုင်ငံသားရေးကာကွယ်ရေးနဲ့ဆက်သွယ်ရေးကိစ္စတွေကလွဲလို့ကိုပိုင်ဥပဒေတွေနဲ့အုပ်ချုပ်ခွင့်ပေးထားတာပါ။ဒါအပြင်ကက်ရှမီးယားဒေသမှာနေထိုင်သူမဟုတ်ရင်မြေယာဝယ်ယူခွင့်မရှိတဲ့ကန့်သတ်ချက်ကိုလည်းအိန္ဒိယအစိုးရကရုပ်သိမ်းလိုက်တဲ့အတွက်ပြည်내ပြင်ပကအိန္ဒိယနိုင်ငံသားတွေလည်းအဲ့ဒီဒေသမှာအခြေချနေထိုင်ခွင့်ရမှာဖြစ်တယ်လို့အစိုးရတာဝန်တွေကိုလည်းထမ်းဆောင်နိုင်တော့မှာပါ။ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်ကလည်းတဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြဋ္ဌာန်းချက်ကိုချိုးဖောက်လိုက်တယ်လို့ရဖြစ်တယ်လို့တနင်္လာနေ့ညကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါရယ်ကက်ရှမီးယားဒေသကိုအိန္ဒိယနဲ့ပါကစ္စတန်တဝက်စီခွဲပြီးအုပ်ချုပ်နေပေမဲ့လည်းဒေသအလုံးကိုသူတို့ပိုင်တယ်လို့နှစ်ဖက်စလုံးကပြောဆိုထားတာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဟောင်ကောင်မှာနှလားကြောကြာထိတ်တဲ့ရင်ဆိုင်ဆန္ဒပြနေကြတာကြောင့်ဒီလိုအခြေအနေတွေဖန်ပြီးတဲ့ဆန္ဒပြသူတွေကိုတရုတ်ဆွေရကပြင်းပြထန်ထန်သတိပေးလိုက်ပါတယ်။ဒီလိုအကြီးအကျယ်ဆန္ဒပြမှုကိုဥဆောင်သူတွေအနေနဲ့သူတို့အပြစ်ဒဏ်ကိုရင်ဆိုင်ရဖို့လက်တကမ်းသာလူတော်ကြောင့်ပြည်ချင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွင်တရုတ်အစိုးရရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာပြောခွင့်ရရန်ကောင်ကသတင်းတော်တွေကိုပြောကြားခဲ့ပါတယ်။ဟောင်ကောင်ကိုဗြိတိန်လက်အောက်ကနေတရုတ်အစိုးရလက်ထက်ကိုပြန်လွှဲပြောင်းပေးခဲ့တဲ့1998ခုနှစ်ကတည်းကဆိုရင်အခုလိုလက်နဲ့ချီကြအကြီးကျယ်ဆန္ဒပြမှုတွေကြောင့်အာရှရဲ့စီးပွားရေးချက်ချကြတဲ့ဒေသဟာနိုင်ငံရေးအရာရှိမတူတာနောက်မဆုတ်တာအဆိုးဆုံးအခြေအနေနဲ့လည်းရင်ဆိုင်နေရတာပါ။ဟောင်ကောင်မှာရာဇဝတ်မှုကျူးလွန်သူတွေကိုတရုတ်ပြည်မကြီးကိုပြန်လွှဲပေးရေးဥပဒေချက်နဲ့ပတ်သက်ပြီးတော့ဇွန်လကတည်းကဆန္ဒပြလာကြတာပါ။ဒီဥပဒေဟာရာဇဝတ်မှုကျူးလွန်သူတွေကိုသာမကနောက်ပိုင်းမှာတရုတ်အစိုးရဆန့်ကျင်သူတွေကိုပါဖမ်းဆီးပြီးတော့ပို့ဆောင်လာနိုင်တဲ့အခြေအနေရောက်မသွားအောင်ကန့်ကွက်ကြတာလည်းဖြစ်ပါတယ်။အခုလိုဆန္ဒပြမှုတွေကြောင့်ဒီဥပဒေကျန်ကိုအတည်ပြုဖို့ဆိုင်ငံ့ထားပေမဲ့ဒီမိုကရေစီခွင့်ရေးတွေမစိတ်သွန်းအောင်ဆက်ဆန္ဒပြနေကြတာပါ။ရာဇဝတ်သားတစုဟာဟောင်ကောင်ကိုနှဆိုင်နဲ့ကြောက်တဲ့တွန်းချနေကြရန်ကပြောကြားပြီးတော့အခြေအနေကိုရှော့မတွက်ဖို့နဲ့တရုတ်အစိုးရရဲ့သဘောထားချီးမှုကိုအားနည်းချက်အနေနဲ့မမြင်စေလိုကြောင်းပြောပါတယ်။မီးနဲ့ကစားတဲ့သူတွေအနေနဲ့အဲ့ဒီမီးနဲ့ပြန်လောင်တဲ့ခံရနိုင်ကြောင်းလဲသူကသတိပေးပါရခင်ဗျာ
အာဖဂန်စစ်ပွဲတွေအဆုံးသတ်ရေးကာတာနိုင်ငံမြို့တော်ဒိုဟာမှာအမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တို့ရဲ့ဆွေးနွေးပွဲတွေကနေအထူးကလုပ်ငန်းစဉ်တွေအတွက်ကနဦးသဘောတူညီချက်တွေရထားပြီးဖြစ်တယ်လို့ဒါကိုလက်တွေအကောင့်နဲ့ဖော်နိုင်မှုအဖြစ်သက်ဆွေးနွေးနေပါတယ်ဆွေးနွေးပွဲတွေတိုးတက်အောင်မြင်နေတာနဲ့အတူအသေးစိတ်အချက်အလက်တွေကိုချမှတ်ဖို့ဆက်ပြီးမြင်နိုင်နေပါတယ်လို့တာလီဘန်ပြောခွင့်ရဆူဟဲလ်ဆဟင်းက VOA ကိုပြောပါတယ်နှစ်ဖက်သဘောတူညီမှုတွေမရခဲ့ရင်အခြေအနေတွေပိုဆိုလာပြီးပြည်တွင်းစစ်ပြန်ဖြစ်မှာကိုအာဖဂန်လူငယ်တွေကြားစိုးရိမ်မှုတွေလည်းရှိနေတာပါအပိုင်းလေးပိုင်းခွဲပြီးတော့ဆွေးနွေးတဲ့လုပ်ငန်းစဉ်တွေထဲအမေရိကန်တပ်တွေအာဖဂန်ကပြန်ရုပ်သိမ်းရေးအပြန်အလှန်နဲ့အကြမ်းဖက်အဖွဲ့တွေအာဖဂန်မှာအခြေမဆိုင်ဖို့နဲ့အာဖဂန်အနာဂတ်အုပ်ချုပ်ရေးအတွက်အစိုးရအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးတနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစရေးစတဲ့အချက်တွေပေါ်ဝင်ပါတယ်ဒီသဘောတူညီချက်တွေအားလုံးကိုညှိနှိုင်းအကောင့်ထဲပို့နိုင်ခဲ့မယ်ဆိုရင်အမေရိကန်သမိုင်းမှာစစ်တပ်ရဲ့အချင်းအကြဆုံးဂျာဝင်ပတ်သက်မှုကိုအဆုံးသတ်နိုင်မှာလည်းဖြစ်ပါတယ်
အမေရိကန်နဲ့တရုတ်ကုမ္ပဏီစစ်ပွဲကြောင့်အမေရိကန်စတော့ဇီကွတ်တနင်္လာနေ့မှာထိုးချသွားပါတယ်။ဒီအချိန်ဟာဒီကမ္ဘာလုံးကိုရိုက်ခတ်ပြီးတော့အာရှစတော့ဇီကွတ်လည်းဒီကနေ့အင်္ဂါနေ့မှာအကြီးအကျယ်ချဆင်းသွားပါတယ်။ဥရောပဇီကွတ်မှာဆိုရင်လည်းအလားတူဈေးချဆင်းသွားပါတယ်။တနင်္လာနေ့ကဒီ S&P 500အညွန်ကိန်း300ခန်းနှုန်းထိချဆင်းပြီး Nasdaq က 3.5 ခန်းနှုန်း Dow Jones 300ခန်းနှုန်းချဆင်းတာကြောင့်ဒါဟာဒီနှစ်အတွင်းအဆိုးဆုံးဈေးချဆင်းမှုဖြစ်တယ်လို့ New York ငွေကြေးနဲ့ Stock Zeekwe Wall Street ကကြေညာပြီးအင်္ဂါနေ့အာရှဈေးကွက်မှာအခုလိုရိုက်ခတ်ခဲ့တာပါတရုတ်နိုင်ငံကလည်း17နှစ်အတွင်းမှာယွမ်ငွေကိုဈေးချမှုကလည်းဒီအချိန်ကိုပိုဆိုးရွားသွားစေတာကြောင့် American သမ္မတ Donald Trump က Twitter ကနေတရုတ်ဟာသူ့အကျိုးမြတ်တွေအတွက်ငွေကိုလိုသလိုအသုံးချကစားနေတယ်လို့ဆွဆွဲပါတယ်အခုလိုငွေဈေးချတာကြောင့်ကမ္ဘာဈေးကွက်မှာတရုတ်ပြည်ပပို့ကုန်တွေအတွက်အသာစီးရစေမှာဖြစ်ပါတယ်အမေရိကန်ဘဏ္ဍာရေးဌာနကလည်းတရုတ်နိုင်ငံကိုငွေကြေးကစားတဲ့မတမာသူတွေဖြစ်တရားဝင်သတ်မှတ်လိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားတာလနဲ့ချီချပြီးဖြစ်ပြီးတော့လွန်ခဲ့တဲ့သတင်းဘက်ကတရုတ်ပို့ကုန်ဘီလီယံ300ဘူးပေါ်သင်းကုန်ကွန်ဆေးရာဂိုင်းတို့တိုးကောက်မယ်လို့ထရမ့်ကကြေညာခဲ့တဲ့နောက်ပိုင်းအခြေအနေတွေပိုဆိုးလာတာပါ။ဒါအပြင်ဒီတရုတ်ကလည်းလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်ရဲ့စိုက်ပျိုးရေးထုတ်ကုန်တွေနောက်ထပ်ဝယ်ယူမှုကိုရပ်ဆိုင်လိုက်ပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းဗင်နီဇွဲလာအစိုးရရဲ့ပိုင်ဆိုင်မှုအလုံးကိုထိန်းချုပ်ထားဖို့သမ္မတဒိုနယ်ထရမ့်ကအမိန့်ပေးလိုက်ပါတယ်။ဒါဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုလက်ထက်ချမှတ်မြဒဏ်ခတ်ပိတ်ဆို့မှုတွေထဲအပြင်းထန်ဆုံးလို့ပြောရမှာပါ။ဒါနဲ့ပတ်သက်ပြီးတော့သမ္မတမာဒူရိုအစိုးရဘက်ကတော့အဆုံးတရားတုံ့ပြန်ခြင်းမရှိသေးပါဘူး။သမ္မတထရမ့်ကဗင်နီဇွဲလာကိုရေချောင်းရပိတ်ဆို့ဖို့စဉ်းစားနေတယ်လို့မကြသေးခင်ကပြောခဲ့တဲ့အပေါ်မှာတော့ဒါဟာတရားမဝင်တဲ့ရာဇဝတ်ပိုင်ဆိုင်ရာချိန်ချမှုဖြစ်တယ်လို့သမ္မတမာဒူရိုကပြောဆိုထားပါတယ်။
Direct from Washington, the voice of America,
VOA. အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုင်းနာဆင်ကြရပါမယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ UNFFM ကမြန်မာတပ်မတော်နဲ့ပတ်သက်ပြီးပြီးခဲ့တဲ့ရက်ကထုတ်ပြန်ချက်အပေါ်တပ်မတော်ကရောနိုင်ငံခြားရေးဌာနကပါပယ်ချပါတယ်တပ်မတော်ကလှုပ်ဆောင်နေတဲ့စီးပွားရေးလုပ်ငန်းတွေဟာလက်နက်ကိစ္စစစ်စင်ရေးကိစ္စတွေနဲ့မသက်ဆိုင်ဘူးလို့တပ်မတော်ပြောခွင့်ရပုဂ္ဂိုလ်ကပြောသလိုရခိုင်အရေးနဲ့ပတ်သက်တဲ့အချက်အလက်တွေဟာလည်းမှန်ကန်တဲ့ထုတ်ပြန်ချက်တွေမဟုတ်ဘူးလို့တုံ့ပြန်ပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းတွေကရတဲ့ဝင်ငွေဟာမြမတက်မတော်ကိုစိုးွားတဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြစ်ဒဏ်ကင်းလွတ်အောင်ဆောင်ရွက်နိုင်ဖို့အတွက်ညှင့်တင်ပေးနေတယ်။ဒါကြောင့်တက်မတော်နဲ့ဆက်ဆက်နေတဲ့စီးပွားရေးအဆက်အသွယ်တွေကိုအရေးယူဖို့နဲ့လက်နေရောင်းချတာတွေပိတ်ဆို့ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းကြောင်းကုလသမဂ္ဂလူခွေကော်မရှင်ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။အမေပြည်တို့ဥပိုင်ကိုအဲ့ဒီစီးပွားရေးလုပ်ငန်းတွေကလက်လက်ဝယ်တဲ့ကိစ္စတွေဖြစ်စီကိစ္စတွေဆိုင်ပေါင်းအဲ့ဒီအရာကိုအဓိကခံကောင်းကြတော့တက်မတော်ရဲ့သက်တာဆောင်ကြီးလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်ဖို့လေအပြင်ကတော့စီးပွားရေးတစ်ဖက်တလမ်းကအထောက်အကူပေးဖို့ဒီဟာဒီဝင်မှတ်ပုံတင်ပြီးမှခွန်ဆောင်ရက်စီးပွားရေးလုပ်ငန်းဖြစ်တယ်အခုချိန်ဒီချုပ်ဖွံ့ဖြိုးရေးနဲ့ဖွံ့ဖြိုးမှုနောက်ပိုင်းရဲ့နိုင်ငံလုံးရဲ့တက်မတော်လို့မလဲအဲ့ဒီလိုစီးပွားရေးပုံစံတွေလောက်ဆောင်နေတာရှိပါလ
ားစီးပွားရေးကုမ္ပဏီကြီးတွေက2019ခုနှစ်ရခိုင်ပြည်နယ်အတွင်းစစ်စင်ရေးဆောင်ရွက်စဉ်တက်မတော်ကိုငွေကြေးလှူဒန်းတာဟာရဇဝတ်မှုကျူးလွန်တာတွေကိုတိုက်ရိုက်ထောက်ပံ့တာဖြစ်ကြောင်းကမ္ဘောဇာအုပ်စု Max မြန်မာတို့ကတဖက်နိုင်ငံကိုတင်းရှောင်နေသူတွေနေရက်မပြတ်နိုင်အောင်ဘင်္ဂလားဒေ့ရှ်နေဇတ်တချောက်ချန်စီယိုကာယံဖို့လှူဒန်းတာတွေပါဝင်ကြောင်းလဲအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီအချက်ပေါ်မှာဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုဆက်ပြောပါတယ
်။အဲ့ဒါတော့မှန်ကန်တဲ့ထုတ်ပြန်ချက်မဟုတ်ဘူး။ကျွန်တော်အဲ့2019အောက်တိုဘာလပြီးမှကျွန်တော်တို့ဒီနေ့ဆင်မျိုးလေးထုတ်တာရှိတယ်။ဒါမှတော့အမေကတော့အဲ့ဒီမှာရှိတဲ့တန်းသားဒီကမကဘဲနဲ့တန်းသားဟုတ်တယ်ဒီလိုပါတယ်လို့ဒုက္ခတွေကကုလည်ရတာရှိတယ်။ဒါတွေတော့တပုံဖောက်ခံနေကျွန်တော်ပြပါသွားတယ်။နောက်ချက်ကတော့ကျွန်တော်ကုမ္ပဏီနှစ်ခုကိုသူဆွဆွဲထားတာပေါ့။ Max မြန်မာနဲ့ကျွန်တော်ကမောစာနဲ့အဲ့ဒီလိုအစံကြီးလုပ်ငန်းဆိုတာကပြစ်စာတွေမဖြစ်ခင်ကတည်းကအတော်ကြီးကြာလာကြတယ်ကျွန်တော်ဆောင်ရွက်ခဲ့တာဖြစ်တယ်။အဓိကတော့နိုင်ငံတော်စုစာအနာဒီကန်ခံရရနဲ့ငယ်ငယ်လေးရှိဖို့ကလည်းကျွန်တော်ဆောင်ရွက်ခဲ့တာဖြစ်တယ်။အခုချိန်ကမှပြန်မူနိုင်ဖို့လို့ခေါ်ကြဆက်ဆံဖို့လို့အဲ့လိုမျိုးဆွဆွဲတာကတော့တမတမမကြောက်ဘူးလို့ကျွန်တော်ပြောပါတယ
်။နေဆက်ချန်စီယိုကာယန္တာဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနေဆက်မှာလည်းဆောင်ရွက်ထားကြောင်းထောက်ပြပါတယ်။ မြန်မာအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဌာနကလည်းကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့တုံ့တက်ချက်ကိုလက်မခံပယ်ချကြောင်းဒါဟာမြန်မာနိုင်ငံနဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုထိခိုက်ပျက်ပြားအောင်ရည်ရွယ်ချက်ရှိရှိဆောင်ရွက်ကြလို့သတ်မှတ်ကြောင်းနဲ့ဒီဆောင်ရွက်ချက်ဟာရခိုင်ပြည်နယ်မှာရင်ဆိုင်နေရတဲ့စင်ခေါ်ချက်တွေကိုဖြေရှင်းဖို့အတွက်အထောက်အကူမပြုကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်နိုင်ငံရေးလေလာတုံ့တက်သူဦးစီသူအောင်မြင့်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်ဟာထိရောက်မှုမရှိနိုင်ကြောင်းပြောဆိုပါတယ်
။သူတို့တွေကတော့တက်ကနေပြီးသူတို့လောက်ရက်ကိုစာဝန်ရှိတယ်သူတို့ကျူးလို့လည်းဒီလိုမျိုးပထမတစ်ချက်ဆွဆွဲချက်လာတာပေါ့ဆွဆွဲချက်ပေါ်ကိုအခြေခံပြီးတော့မှဒီလိုသူတို့ဆိုင်ရှင်တွေလုပ်တင်တယ်ဆိုပြီးတော့မှဒါသူတို့တွေပြောတယ်အဲ့ဒီပုံမှာအခြေခံပြီးတော့မှသူတို့တွေစီမကဘူးသူတို့နဲ့ဟိုဆက်ဆက်တဲ့သူတို့ကိုပတ်မိုးတဲ့လူတွေကိုလောက်ရမယ်ပါညာဆိုတာလဲတနင်္ဂနွေကမှတော့ဒါသူတို့လုံနေကြဟိုသဘောမျိုးပါပဲစိတ်တော့သူတို့ကကျွန်တော်တော့မတွေ့မိပါဘူးလားအဲကျွန်တော်ထင်တယ်မထိရောက်နိုင်ပါဘူးဒီဥစ္စာကတော့မထိရောက်နိုင်ပါဘူ
း Next မြန်မာကုမ္ပဏီအုပ်စုကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ထုတ်ပြန်ချက်ကိုညှင်းပယ်ပြီးသူတို့လှူဒန်းတာဟာလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအတွက်ဗလိုက်မှုမရှိတဲ့လှူဒန်းမှုသာဖြစ်ကြောင်းသဘောထားထုတ်ပြန်ထားပါတယ
်ရုရှားကမြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအတွက်လူလူတရက်လုံးပါဝင်တောင်းဆိုခဲ့တဲ့ရှစ်လေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဩဂတ်စ10ရက်နေ့မှာ32နှစ်တင်းတင်းပြည့်ပါပြီလူလူတရက်လုံးကပါဝင်ခဲ့တဲ့ဆိုပေမဲ့ဒီလှုပ်ရှားမှုမှာကနဦးထွက်ရှီတန်းကလှုပ်ဆော်ခဲ့သူတွေကတော့ကျောင်းသားလူငယ်တွေဖြစ်ပါတယ်ဒါကြောင့်လည်းအဲ့ဒီခေတ်ကာလမှာပါဝင်လှုပ်ရှားခဲ့ကြတဲ့လူငယ်ကျောင်းသားတွေကိုရှစ်လေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးနှုန်းပါတယ်နှစ်30ကျော်ကြာပြီးတော့ဒီမိုကရေစီအသွင်ပြောင်းနေတဲ့အခုကာလမှာအဲ့လူငယ်မျိုးဆက်တွေမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလေရှစ်လေးလုံးလှုပ်ရှားမှုနဲ့ရှစ်လေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့အခုလာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသွားရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးဖို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှတ်ထုတ်ချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီချုပ်တင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့တော်ရှင်တွေကိုကြည့်ကြပါရစေ
။ဒီနေ့ည9နာရီခွဲနောက်ပိုင်းဆွေးနွေးကြမဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ပါလိမ့်ရှင်။အခုရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့အစိုးရတပ်ကြားတိုက်ပွဲအခြေအနေကိုပြောပြပါမယ်။ချင်းပြည်နယ်ပလောဝမြို့နယ်ထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချင်းရေးစခန်းတစ်ခုကိုတပ်မတော်ကသိမ်းလိုက်နိုင်တယ်လို့ပြောတာကို AA ဘက်ကညင်းပါတယ်။ရခိုင်ပြည်နယ်မင်းပြားနယ်ချင်းပြည်နယ်ပလောဝမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်နေတာတွေကိုတော့နှစ်ဖက်စလုံးကအတည်ပြုပြောပါတယ်။တိုက်ပွဲတွေကြောင့်စစ်ရှောင်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးအတွက်လည်းတနေ့တခြားတိုးလာနေပါတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါ။မြန်မာသမ္မတနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးမနေ့ကပလက်ဝါစိုက်ပွဲမှာသမ္မတဘက်ကနေအေအေရာကြီးတဲစခန်းကိုစိမ့်ပါရရှိခဲ့တယ်လို့သမ္မတသတင်းမှပြန်ကြားရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
မင်းရတော့မင်းပြပြမကလူထိပ်တိုက်ခွဲဖြစ်ပွားကြတာရှိတယ်။ဘလဝဘက်မှာလည်းဒီလိုထိပ်တိုက်ခွဲဖြစ်ပွားကြတာရှိတယ်။မင်းပြဘက်မှာကကျွန်တော်စီကနေထိပ်တိုက်ခံရရှိမှုတယောက်ရှိခဲ့တယ်ဘလဝတောင်ပဲဆက်မှာတော့ကျွန်တော်တို့နမတာကြီးရွာရဲ့အရှိတောင်ပဲတိုက်ခွဲဖြစ်ပွားကြတာဖြစ်လို့ဖြစ်ပွားကြတာရှိတယ်။အဲအဲ့မှာတော့ကျွန်တော်တို့ဒီအခြေပြုသွားတဲ့ယာယီစခန်းတစ်ခုရလိုက်တာရှိတယ်။အဲ့မှာတဲ30နှစ်လုံးလောက်ရှိတယ်။ဒီကန်တချို့နဲ့အဖြေရို့ပါတော့အဲ့ဒီရလိုက်တာရှိတယ
်။မနေ့ကပလက်ဝတိုက်ပွဲမှာအေးအေးယာယီစခန်းတစ်ခုတိမ့်ပတ်ခံရတဲ့အခြေအနေကိုအေးအေးဘက်ကတည်မပြုတ်နိုင်သေးသလိုမင်းပြားနဲ့ပလက်ဝမြို့နယ်အတွင်းတိုက်ပွဲပြင်းထန်ဖြစ်ခဲ့ကြောင်းအေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
စိတ်ဓာတ်ရည်ရပြပြနေတဲ့သူတို့ရဲ့ရေးပေါ်တွေကတော့စိတ်ဓာတ်ရည်ရပြင့်နေဖို့တဲ့လေကျင်းစကံသိသိရမိတယ်ဆိုပြီးတော့ဒီလိုမျိုးလောက်ချံဖန်တီးပြီးတော့ပြောတဲ့ဥစ္စာတော့ဖြစ်နိုင်တာပေါ့သူတို့ဘလဝမြို့နယ်ထီမှာတော့ဒီဩဂတ်လ5ရက်မနေ့9နာရီမှာနမတာရွာရဲ့အရှိဖဲ့ပေါ့နော်တောင်တန်းပေါ်မှာနေပြီးတော့အဲ့မှာတိုက်ပွဲဖြစ်ခဲ့တာရှိတယ်ထဲပြည်ရွာရဲ့အနောက်မြောက်ဖက်ကအဲ့မှာတိုက်ပွဲဖြစ်တာရှိဒီမင်းမြမျိုးနယ်ကလမတောင်တောင်တန်းပေါ်မှာပေါ့နော်ထုတ်စီဆင်လာတဲ့ဒီပမာစစ်တပ်နဲ့ကျွန်တော်တို့ဒီရခိုင်တပ်တို့တိုက်ပွဲဖြစ်တာရှိတယ်။ဒီဩဂတ်လ5ရက်နေ့တိုက်ပွဲဖြစ်ခြင်းတခြားလုံးမှာဒီပမာစစ်တပ်ဘက်ကတော့အကြဆုံးတဲ့သူက13ဦးရှိတယ်။ဒါရတဲ့ဥစ္စာက20ကျော်ရှိတယ်
။အေးအေးကပြောတဲ့မြန်မာတပ်မတော်ရဲ့ထိခိုက်ကြဆုံးမှုနဲ့ပတ်သက်ပြီးတိကျတည်ပြုချက်တော့မရသေးပါဘူး။ Tabian Dilu keep one in that type of yaw. Mindia mute bona champa machida. Nanda, Yang Chong, Jet Chong, Sara Yarigule, Yamasetaga, Yilanka Yi Pape and Tarelu, Tida Kandiga Pio Ware. The Yapine drink keep one in that Mimia mute that type of yama. The Lu Chong, Kalamata of Bawi. Jay or say you are winging out. You are gonna tongue I allow. Supit then Chong Yavare. Chimine Pelewa Mune Male, Yamasetana Edu type of yaw. Sisha Uyi, Lizan Niba Shila Nibilo, Chimine Suya Pega, the Duke Piosu Ware. Did that will long to ye and eat and book a care sit on the dread. Pelewa Muboma, Nia Chata P. Melo, Chimina Suya Poet, CB and Chessin, Samu Lemu Wunji, Usu Taka Pioware.
Oh, Nia Chapel, look at it. We can know that one day we call brother, nothing that we take on who send the Udian out of the first year. We got the music book. Anyhow, we can know Pelewa Malashi and then we get Chata with it. We not to be like Lu Yavla.
အဲ့တော့ဒီနေရာဆိုလိုက်တဲ့အုံဆုံးစကူရကျတို့လောစမီးစာပေးရမယ်မီးစာပေးတဲ့ဒီပလောဝတ်ထမှာကျတို့စစ်ဒီကြောင့်ငွေရစင်းချလို့နေနေဆိုလို့ကျွန်တော်နေရာချထားပြီးပြင်ထားတာပါပြီးကြတဲ့လကုန်ပိုင်းကဘင်္ဂလားနယ်စာပေမှာတင်းချောင်းနေတဲ့ပလောဝတ်မြို့နယ်ကကင်းတလင်းစစ်ဆောင်ရွာသားတွေကိုနေရာချထားပေးမှာဖြစ်ပြီးတခြားကျေးရွာကစစ်ဆောင်တွေကိုလည်းသူတို့ရဲ့စန္ဒာရနေမယ်ဆိုရင်မြေခွက်ချထားပ
ရခိုင်လက်နက်ကင်အေးဖွဲ့တို့ကြားရခိုင်ပြည်နယ်မင်းပြားမြို့ဖြစ်ပါတယ်ခင်ဗျာရခိုင်လက်နက်ကင်အေးအေးနဲ့အစိုးရတပ်ခြားကတိုက်ပွဲချင်းတွေကိုနိုင်ကိုရင်ပြောပြသွားတာပါရှင်အခုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးဥက္ကဋ္ဌနဲ့ဗီအိုအေကတည်တံ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရပါမယ် ပြန်ထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့စွပ်စွဲခံထားရတဲ့မြန်မာတပ်မတော်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုသက်ဆိုင်ရာနိုင်ငံတွေကအချိန်မီမဖြည့်ရှင်းနိုင်ရင်တရားဥပဒေနဲ့ရင်ဆိုင်ရမယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေး FFM ဥက္ကဋ္ဌမာဇူကီဒါရစ်မန်ကသတိပေးလိုက်ပါတယ်။ဩဂုတ်လ9ရက်နေ့ကထုတ်ပြန်တဲ့ FFM ရဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ VOA က Skype ကတဆင့်တိုက်ရိုက်ဆက်သွယ်မေးမြန်းချိန်မှာသူကအဲ့ဒီလိုပြောသွားတာပါ။မြန်မာစစ်တပ်ရဲ့စီးပွားရေးကွန်ရက်ဒါနဲ့ပတ်သက်နေတဲ့ပြည်တွင်းပြည်ပလုပ်ငန်းတွေအကြောင်းဖော်ပြထားတဲ့အစီရင်ခံစာမှာအဓိကပေးချင်တဲ့အချက်ကိုမှတ်ရင်ချင်းနိုင်ကစတင်မေးမြန်းတာပါ Mr. Darusman ကအခုလို့စပြောပါတယ်။
The main message of the report is to establish indisputable linkage between the extra budgetary resources that the Tatpadao
ဒီ ဒီကံစားက အဓိက ထုတ်ပေါ်လိုက်တဲ့အချက်ကတော့ မြန်မာသမ္မတအနေနဲ့ နိုင်ငံရဲ့ စစ်သုံးစီ budget အပြင် အခြားဝင်ငွေတွေရနေတယ် ဆိုတဲ့ ဘလို့မှ ညှင်းလို့မရတဲ့ ကွင်းဆက်ဖြစ်ပါတယ် ဒီရလာတဲ့ဝင်ငွေတွေကို စစ်မဲ့ရေးရအရသာမကဆိုးဝါးပြင်းထန်လာတဲ့ လူခွင့်ရေးချိုးဖောက်မှုတွေဖြစ်စေတဲ့စစ်စင်ရေးတွေမှာ ထိထိရောက်နဲ့အသုံးချနိုင်ခဲ့တာဖြစ်ပါတယ် ဒီလိုအပေါ်ဝင်ငွေ budget တွေဟာ တပ်မတော်ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေစီကအကျိုးမြတ်တွေဖြစ်တယ်ဆိုတာကျွန်တော်တို့အထောက်အထားတွေနဲ့တွေ့ခဲ့ပြီးတော့တပ်မတော်ရဲ့လူခွင့်ရေးချိုးဖောက်ကျွလွန်မှုတွေကိုအထောက်အကူပြုနေတယ်ဆိုတာအထင်ရှားပြသနေတယ်ဆိုတာဒီအစီရင်ခံစာမှာအဓိကထုတ်ဖော်ထားပါတယ်အဲ့တော့ဒီမြန်မာတပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆို့ဖို့ဆိုရင်လက်တွေ့မှာဖြစ်နိုင်ပါမလား
That is why now we are calling for the business community to cut off relations with the Tatpadao.
တမရော်အနေနဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရရတဲ့ပုံစံမျိုးနဲ့ပြုမှုနေတဲ့တမရော်စီးပွားရေးလုပ်ငန်းအင်ပါယာအမည်စရင်အပြည့်စုံပြည့်စုံထားတဲ့စာမျက်နှာ130ရှိတဲ့အစီရင်ခံစာပါအချက်တွေကိုအတိမတ်ပြုဖို့ဖြစ်ပါတယ်စစ်တပ်ကိုအရသာအစိုးရရောလွှတ်တော်ကပါထိန်းချုပ်ထားနိုင်စွမ်းအခုမရှိပါဘူးအခုမြန်မာစစ်တပ်ဟာအိန္ဒိယနဲ့စီးရေးဆက်ဆံရေးမှာအခိုင်အမာရှိနေတာ
စီးပွားရေးမှာကြည့်မယ်ဆိုရင်လည်းတရုတ်ပါဝင်ဒီအခြားအာရှနိုင်ငံတွေကမြန်မာစစ်တပ်ကိုလက်နက်ရောင်းချနေတာ
Well, that is not for us to speculate. Our task was to lay out the facts and we have done so.
ကျွန်တော်တို့အလို့မဟုတ်ပါဘူးကျွန်တော်တို့လူကအချက်လက်တွေကိုဖော်ထုတ်တင်ပြဖို့ဖြစ်ပါတယ်ဒီအတွက်လည်းကျွန်တော်တို့လွတ်ဆောင်ခဲ့ပြီးပါပြီဒါကတော့တပ်မတော်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ဆက်မှုရှိနေတယ်ဆိုတာပါဒီအစီရင်ခံစာထပ်ပေါ်လာတာကလည်းမြန်မာပြည်သူတွေလူငယ်တွေအနေနဲ့တန့်ရှင်းတဲ့တပ်မတော်ဖြစ်ဖို့ဆိုတဲ့တင်းကြားတဲ့ဆန္ဒပေါ
တိုက်ပြည်ကာကွယ်ရေးအတွက်ကိုပဲအာရုံစိုက်နေတဲ့ professional တက်မတော်ဖြစ်စေချင်တာပါတခြားတိုင်းရင်းသားတွေနဲ့ပြည်ပခဖြစ်တာကိုလူလာတဲ့တက်မတော်မျိုးသူတို့မမြင်ချင်ကြပါဘူးတိုင်းသားလူမျိုးစုအားလုံးပါဝင်တဲ့ညီညွတ်တဲ့တက်မတော်မျိုးပဲသူတို့ဖြစ်စေချင်ပါတယ်ဘူဂျုတ်တွေကိုအကာအကွယ်မပေးပဲတိုင်းပြည်ကိုအကာအကွယ်ပေးတဲ့တက်မတော်ကိုပဲဖြစ်စေချင်ကြပါတယ်ဒါကြောင့်အစီအကံမှာပါတဲ့တက်မတော်နဲ့ဆက်ဆက်မှုရှိနေတဲ့စီးပွားရေးလုပ်ငန်းမှန်သမျှတခြားနိုင်ငံတွေအနေနဲ့စစ်ဆေးကြည့်ရှုပြီးတက်မတော်နဲ့ပတ်သက်နေတဲ့လုပ်ရမှန်သမျှကိုဖြေရှင်းဖို့လိုပါတယ်အဲ့ဒီလိုမလုပ်ဘူးဆိုရင်တို့ရဲ့ယင်းနှိမ့်နယ်မှုတွေဟာတက်မတော်ရဲ့လူသားထုပေါ်ရာဇဝတ်ကျွလွတ်မှုတွေကိုအထောက်ပံ့ဖြစ်စေတယ်ဆိုတဲ့အချက်ကိုတက်တည်ပြနိုင်မယ်ဆိုရင်တို့တွေလည်းနောက်ဆုံးမှာတရားဥပဒေနဲ့ရင်ဆိုင်ရဖို့ရှိနေပါတယ
်။ဒါဆိုရင်အခုဒီကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကအကြံပြုထားတဲ့ဒီမြန်မာစစ်တပ်ထိတ်တန်းခေါင်းဆောင်တွေကို ICC ခုံရုံးတင်ဖို့ကိစ္စဓမ္မမုံရဲ့အခြားနိုင်ငံတကာတရားရုံးတွေကနေပြီးတော့စစ်ဆေးအရေးယူဖို့ကိစ္စပေါ့နော်။အဲ့ဒီအခြေအနေရောအခုဘယ်လိုရှိပါလဲရှင
်။ Well yes the fact finding mission has worked for the last 2 years.
Fact finding machine အနေနဲ့လွန်ခဲ့တဲ့နှစ်နှစ်ကတည်းကစတင်လုပ်ဆောင်ခဲ့တာဆိုတော့အခုတွေ့ရှိချက်တွေကိုနောက်ထပ်အသစ်ဖွဲ့ထားတဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုဆက်ပြောင်းပေးမှာဖြစ်ပါတယ်။အဲ့ဒီအဖွဲ့ကတော့လူ့ခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရားအဖွဲ့ပါပဲ။အဲ့ဒီအဖွဲ့ဆောင်ရွက်မဲ့လုပ်ငန်းတာဝန်တွေကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်ကျွန်တော်တို့အမည်တွေနဲ့အတိအကျဖော်ထုတ်ထားတဲ့စုစုပေါင်းမြန်မာစစ်ဗိုလ်ချုပ်6ဦးကိုတရားစွဲဆိုဖို့လိုအပ်တဲ့အရာတွေကိုဆောင်ရွက်မှာဖြစ်ပါတယ်။ဒီတော့ရက်ဆက်ကြံကြုံမှုတွေမှာအဓိကတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တွေကိုတရားစွဲဖို့ဆောင်ရွက်မဲ့ကုလသမဂ္ဂရန်တရားအဖွဲ့ကိုထောက်ခံပံ့ပိုးဖို့အပိုင်းကိုတော့နိုင်ငံတကာတာဝန်ကကုဖတာကိုဆုံးဖြတ်မှာဖြစ်ပါတယ
်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေး FFM ဥက္ကဋ္ဌမစ္စတာမာဇူကီဒါရစ်မင်ကိုမတ်အင်ဂျင်နိုင်ငံ Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့နဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ25 32 51နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်ကြပါတယ်ရှင်။အခုအင်ကာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါဦးမယ်ရှင်။
Texas ပြည်နယ်အပါဆိုမြို့ကစနေနေ့ညပြစ်ခတ်မှုအပြီး American သမ္မတ Donald Trump ရဲ့ရွှေပြောင်းအခြေချသူတွေလူနည်းစုဝင်တွေပေါ်ခွဲခြားပြောဆိုမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကြော့ပြန်ကြီးထွားလာပါတယ်။ပြစ်ခတ်မှုကျူးလွန်သူလို့တန်တရားရှိသူလူပြူတဦးဟာဒီ American Mexico နယ်စပ်နားကဇီးဝယ်စင်တာမှာစပိန်ဘာသာစကားပြောတဲ့ဇီးဝယ်သူတွေကိုမပြစ်ခတ်ခင်ရွှေပြောင်းဝင်ရောက်သူတွေကိုဆန့်ကျင်တဲ့သဘောထားတွေရေးသားခဲ့သူဖြစ်ပါတယ်။ဒီပြစ်ခတ်မှုအတွင်းလူ20ထက်မနည်းသေဆုံးခဲ့ပါတယ်။နောက်ကိုရီးယားနိုင်ငံဟာဒီကနေ့အင်္ဂါနေ့အစောပိုင်းမှာပယ်ရင်းတဲ့ဒုံးကျည်တွေထပ်မံပြည့်လို့ဆန်းသက်ပါတယ်။ဒီသတင်းပတ်တွင်စတင်တဲ့အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ပူးရဲစီရေးလက်ချင်းမှုနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့ဒီလိုပြစ်ခတ်ဆန်းသက်တာဖြစ်ပြီးဒီအချိန်နေဟာလမ်းကြောင်းသစ်ဆီဥတည်သွားနိုင်ကြောင်းလည်းသတိပေးပါရတယ်။နိုင်ငံအနောက်တောင်ပိုင်းကတောင်ဝါဟဲဒေသကနေပယ်ရင်းတဲ့တာရိုပြည်မဆိုင်ဒုံးနှစ်ဆင့်ပြည့်လို့တာဖြစ်တယ်လို့တောင်ကိုရီးယားပူးရဲစီဥစည်းချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဒီမဆိုင်ဒုံးနေဟာကီလိုမီတာ450အထိသွားနိုင်ပြီးတော့38ကီလိုမီတာအမြင့်ထိရောက်တယ်လို့လည်းဆိုပါရတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်တွင်မြောက်ကိုရီးယားဟာတာရိုပြည်ပယ်ရင်းတဲ့ဒုံး၄ချိန်စမ်းသပ်ပြည့်လို့ခဲ့ပါရ။ဟောင်ကောင်မှာနှစ်လကျော်ကြာထိတဲ့ရင်ဆိုင်ဆန္ဒပြနေကြတာကြောင့်ဒီလိုချင်းတွေဖန်တီးနေတဲ့ဆန္ဒပြသူတွေကိုတရုတ်စိုးရကပြင်းပြင်းထန်ထန်တတိပေးလိုက်ပါတယ်ဒီလိုကြီးကျယ်ဆန္ဒပြမှုကိုဦးဆောင်သူတွေအနေနဲ့သူတို့အပြစ်ဒဏ်ကိုရင်ဆိုင်ရဖို့လက်တကမ်းသာလိုတော့ကြောင်းပေကျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းတရုတ်စိုးရရဲ့ဟောင်ကောင်နဲ့မကာအိုဆိုင်ရာပြောခွင့်ရရန်ကောင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်ရှင်အခုကျမတို့အသံထွက်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia Intersect 70နဲ့ Mia Set 3တို့ကနေပြီးတော့ထုတ်ဖွင့်ပေးမဲ့ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်မှာပါတယ်ဆိုတော့ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this